အနေနဲ့အိန္ဒိယတို့နဲ့ဆက်ဆံရေးမှာငြိမ်းချမ်းစွာရှင်တွဲနေရမှုအရေးပါတယ်လို့တရုတ်သမ္မတကထုတ်ပြောလိုက်ပါတယ်။တရုတ်ရဲ့အိန္ဒိချင်းမြန်မာအိန္ဒိယတို့နဲ့ဆက်ဆံရေးမှာဒီငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးအခြေခံမှု၅ချက်ကိုအဓိကထားတယ်လို့တရုတ်သမ္မတရှီချင်းပင်ကမနေ့ကပြောလိုက်တာပါ။ဒီငြိမ်းချမ်းစွာအတူရှင်တွဲရေးမှုကြီး၅ချက်ကိုထုတ်ပြန်ခဲ့တဲ့နှစ်80ပြည့်အခမ်းအနားမေကွန်းမှာသမ္မတရှီကတောက်ကြနေမှာအခုလို့ပြောသွားခဲ့ပါတယ်
။让我们以纪念和平共处五项原则发表七十周年为起点。
လူသားတွေအနေနဲ့စစ်နဲ့ငြိမ်းချမ်းရင်တရားဝါပြောမှုနဲ့စီးပွားပြတ်ကက်စီးလုံးမှုနဲ့ထိတိုက်တွေးမှုတွေတဲကဘယ်ဟာရွေးချယ်မလဲဆိုတာဆုံးဖြတ်ဖို့လိုအပ်နေတဲ့အခုလိုသမိုင်းဝင်အခိုက်အတန့်မျိုးမှာငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရမှုကြီး၅ရက်ရဲ့အနှစ်သာရတွေကိုပို့ပြီးအလေးထားဖို့လိုနေပါတယ်လို့သမရရှိကတိုက်တွန်းခဲ့တာပါ။အချုပ်ချာအာဏာနဲ့ပိုင်နက်ကိုအပြန်အလှန်လေးစားဖို့အပြန်အလှန်ရန်စတဲ့လုပ်ရက်တွေမလုပ်ဖို့တခြားနိုင်ငံတွေရဲ့ပြည်တွင်းရေးကိုဝန်မဆက်ဖို့နှစ်ဖက်မြတ်တာပြီးအပြန်အလှန်ကြိုးရှိဖို့နဲ့ငြိမ်းငြိမ်းချမ်းချမ်းအတူရှင်တွဲနေထိုင်ရေးမှုကြီး၅ရက်အတိုင်းဆက်ဆံသွားဖို့မြန်မာနဲ့အိန္ဒိယတို့နဲ့တီးခြားထုတ်ပြန်တဲ့ပူးတွဲကြေညာချက်ထည့်သွင်းခဲ့တယ်လို့လည်းသမရရှိကထည့်ပြောသွားခဲ့ပါတယ်ခင်ဗျ။